ကိုဗစ် -19 ထိန်းချုပ်ဖို့အတွက်နဲ့နေဆက်မတည်ငြိမ်မှုတွေကြောင့်3နှစ်နီးပါးပိတ်ထားခဲ့ရတဲ့ထိုင်းမြန်မာမဲဆောက်မြောက်ပြည်တံတားအမှတ်1ကိုဇန်နဝါရီလ12ရက်နေ့ပြီးခဲ့တဲ့ပတ်မှာပြန်ဖွင့်ခဲ့ပေမဲ့မြန်မာဘက်ကစစ်ဆေးမှုတွေတင်းကျပ်နေတာကြောင့်တပတ်ကြာတဲ့အထိထိုင်းဘက်ကိုလာရောက်သူဟာနေ့စဉ်ရာခိုင်နှုန်းလောက်သာရှိခဲ့တယ်လို့ဆိုပါတယ်။ဒီသတင်းကို VOA သတင်းတောက်အမှတ်အေးမှာပေးပို့ထားပါတယ်ခင်ဗျာ။
ကိုဗစ် -19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကောနေဆက်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားရတဲ့ထိုင်းမြန်မာမဲဆောက်မြောက်ပြည်ချစ်ချည်တရားတစ်ကိုဇန်နဝါရီလ၁၂ရက်နေ့မှာထိုင်းမြန်မာအာဏာပိုင်တွေကဖွင့်လှစ်ခဲ့တာပါ။နိုင်ငံစည်းပွားရေးနေဆက်ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေပြန်လည်အသက်ဝင်လာဖို့မျှော်လင့်ချက်ရဲ့ပထမခြေလှမ်းအဖြစ်ဒီတရားကိုဖွင့်လိုက်တာဖြစ်ပေမဲ့ဖွင့်ပြီးတပတ်ကြာတဲ့အထိမြန်မာဘက်ကလာရောက်လည်ပတ်သူတွေကနှဲပါနေတာတွေ့ရပါတယ်။ဒါဟာမြန်မာဘက်ချမ်းကလုံခြုံရေးတင်းကျပ်မှုမှတ်ပုံတင်တဲ့ပုံစံ30လို့ခေါ်တဲ့သံကောင်းစီရင်နေပြရတာတွေကြောင့်ထိုင်းဘက်ချမ်းမဲဆောက်ဘက်ကိုမြန်မာနိုင်ငံသားတွေတိတ်ပြီးတော့မလာကြဘူးလို့လည်းနေဆက်နေပြည်သူတို့ကအခုလို့ပြောပြပါတယ
်။မကြောက်စားအဲ့ဂိတ်မှာဆစ်ဆင်းမှုတွေအများများတယ်လေ။ဆစ်ဆင်းတာများတယ်ဆိုတော့ကျွန်တော်ဒီဘက်ကိုဝင်ထိုင်းဘက်ကိုဝင်မယ်ဆိုလို့ဆိုချင်နော်အပြည့်တကောင်စင်းမိတ်တူရယ်တကောင်စင်းအစ်စ်ကမှတ်ပုံတင်နော်။နောက်ပြအဲ့တပွေတွေနေရတာအဲ့စေချက်တွေဖြေရတာ။အကြံမလာတော့။နောက်တော့အဲ့တကောင်စင်းမှာစိုက်စစ်တယ်အော်ဂျင်နယ်နဲ့မိတ်တူနဲ့စစ်တယ်စစ်ပြီးလို့ဆိုရင်လက်ပွေနေရ။အဲ့ဒါမနက်ဘက်၃ထုပ်ယူဝင်လာတယ်ညနေဘက်ကျရင်ရေးဝက်တက်တန်းတက်ပြီးပြန်ကြ။ငလာဒီကအမီးဟာဒီကော့ကရိတ်နဲ့ဒီများဝတီရရှိတဲ့ဒီကောက်ပဲဝင်ကြ။
အရင်တုန်းကတော့ဒီတံတားအမှတ်တစ်ကနေနေသွားညပြန်လာရောက်သူတွေကထောင်ထဲချီရှိကြပြီးအမဲစီကားနေပေမဲ့အခုတံတားပြန်ဖွင့်တာတပတ်ပြည့်တဲ့အထိလူစီကားတာမရှိတော့ပဲတချို့နေ့တွေမှာဆိုရင်လူတရာဝန်းကျင်လောက်နဲ့တချို့နေ့တွေမှာတော့လူရာခိုင်နှုန်းလောက်သာထိုင်းဘက်ကိုကူးသွားတာတွေသာရှိနေပါတယ်ဒါဟာမြန်မာဘက်ကစစ်ဆင်မှုတွေကြောင့်လဲထိုင်းဘက်ကိုကူးတဲ့သူတွေနေပါတာဖြစ်နိုင်တယ်လို့လည်းဆိုပါတယ်
ဒီကံနဲ့ဒီကတော့သူတို့ကပြောဒီလိုတော့ဒီညောင်ဒီမှာအခုပမာဥစ္စာရေငုံလို့မန္တလေးတို့ကနေရတူတူစီအတိတူတူစီလက်ဖို့နေတော့ခရင်ကြီးနဲ့အညောင်ဒီမှာနေတဲ့လူကတော့လက်ဖို့နေစရာမလိုဘူးဒါတိုင်းပမာစစ်စင်ကြီးအဒီအဝေးရလေးလာနေတဲ့လူတွေဆိုတော့အမှဆက်တယ်ဘာကြောင့်ထွက်တာဘာကြောင့်လာလို့ပဲသွားမှအဲကုန်မှုရောလေသွားမှလည်းပတ်သားလို့မှလည်းပြင်မဲ့ဆောက်ပတ်သားလို့ကြမှာတော့အာမေးရောစစ်စီရညောင်တော့ဘလောက်ကရေရစစ်တယ်အဲစစ်တက်က
ကိုဗစ်ကရောဂါကူးစက်မှုတွေဖြစ်ပြီးတဲ့နောက်မဲဆောက်မြောက်ပြည်အမှတ်1ချစ်ချည်တရားကိုပိတ်ထားပြီးအမှတ်2ချစ်ချည်တရားကိုဖွင့်ပြီးကုန်စည်စည်းစိမ်မှုတွေလုပ်နေရတာပါအခုအခါမှာတော့တရား1ကိုဖွင့်လှစ်ခဲ့ပြီးနှစ်နိုင်ငံပြည်သူတွေတွာလာလဲပတ်နိုင်အောင်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မြန်မာနိုင်ငံကနိုင်ငံရေးပဋိပက္ခတွေကြောင့်စစ်ဆေးမှုတွေများပြီးထိုင်းဘက်ကိုလာရောက်လဲပတ်သူတွေနှဲပါနေပါတယ်ရှင်